ဖိလပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာဟာသူ့ရဲ့အမေရိကန်ချစ်ကြည်ရေးခီးစဉ်ကိုဒီကနေ့မှစတင်လိုက်ပါပြီ။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စမှာတရုတ်နဲ့တင်းမာမှုတွေတိုးလာနေချိန်အမေရိကန်အစိုးရနဲ့ဆက်ဆံရေးခိုင်မာအားကောင်းစေရေးဖိလပိုင်ဘက်ကကြိုးပမ်းနေချိန်လည်းဖြစ်ပါတယ်။မနီလာမြို့တော်ကနေအမေရိကန်ပြည်ထောင်စုကိုထွက်ခွာလာပြီးဖြစ်တဲ့သမ္မတမာကော့စ်ရဲ့ခီးစဉ်ဟာ၄ရက်တာကြာမြင့်မှာပါ။တနင်္လာနေ့မှာအင်ဖြူရာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတမာကော့စ်ဂျူနီယာတို့တွေ့ဆုံကြမှာပါ။သူခီးစဉ်ဟာဖိလပိုင်နိုင်ငံရဲ့အကျိုးစီးပွားကိုမြင့်တင်ဖို့နဲ့အလွန်အရေးကြီးတဲ့မဟာမိတ်အမေရိကန်နဲ့ဆက်ဆံရေးခိုင်မာစေဖို့ဖြစ်တယ်လို့လည်းသမ္မတမာကော့စ်ကကြေညာခဲ့ပါတယ်။မကြာသေးခင်ကဖိလပိုင်ကမ်းခြေဆောက်တင်မောနဲ့တိုက်မိလူနီပါဖြစ်ခဲ့တဲ့အငင်းပွားနေတဲ့ပင်လယ်ရေကြောင်းမှာတရုတ်ကမ်းခြေဆောက်တင်မောတွေရဲ့ရန်လိုတဲ့လှုပ်ရှားမှုတွေအန္တရာယ်ရှိတဲ့အပြုအမူတွေကိုရပ်တန့်ဖို့တရုတ်အစိုးရကိုအမေရိကန်ကတောင်းဆိုပြီးတဲ့နောက်အခုလိုဖိလပိုင်သမ္မတရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။